ရေးပေါ်အခြေအနေကြေညာထားတဲ့မန္တလေးတိုင်းဒေသကြီးမိတ်ချီလာခရိုင်မိတ်ချီလာမလိုင်ဝမ်းတွင်းတာစီ၄မြို့နယ်ကိုနိုင်ငံတော်သမ္မတအမိတ်နဲ့ဒီကနေ့ဇူလိုင်လ20ရက်နေ့မှာအရေးပေါ်အခြေအနေကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။အဲ့ဒီလိုအရေးပေါ်အခြေအနေကြေညာထားတာကိုပြန်ရုပ်လိုက်ပေမဲ့ဒေသတွင်းလုံခြုံရေးကိုတော့တက်ဆိုင်ရာအာဏာပိုင်တွေဘက်ကစောင့်ကြည့်ကာကွယ်ပေးနေမှာဖြစ်တယ်လို့ဒေသဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကနေတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကနေ့ဇူလိုင်လ20ရက်နေ့ရက်စွဲနဲ့တည်ငြိမ်အေးချမ်းမှုကိုပြက်ပြားသည့်ပြိပခါများဖြစ်ပေါ်မှုအားဥပဒေကဲ့သို့အာဏာတည်သောအရေးပေါ်အခြေအနေကျင်ညာတဲ့အရေးပေါ်ကျင်ညာချက်အမိတ်တင်းမြင့်ဆောင်2013ကို၄လအတိပြည့်တဲ့နေ့မှာပဲနိုင်ငံတော်သမ္မတအမိတ်နဲ့ပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်ပါတယ်။မတ်လ20ရက်နေ့တုန်းကရွှေဆိုင်တွင်းမှာအယောင်းဝယ်လုပ်ရာကမကျေနပ်မှုကနေဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်ပြိပခါတွေဖြစ်ခဲ့တဲ့မိထီလာမြို့အပါအဝင်မိထီလာခရိုင်တွေကမလိုင်ဝမ်းတွင်းနဲ့တာစီမြို့၄မြို့ကိုမတ်လ22ရက်နေ့ကသမ္မတအမိတ်နဲ့အရေးပေါ်အခြေအနေကြေညာခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ20ရက်နေ့မှာရေးပေါ်အခြေအနေကြေညာတဲ့ရပ်ပေါင်း60ပြည့်ခဲ့ပေမဲ့ဒေတာရင်းမှာဆက်ပြီးတော့တည်ငြိမ်အေးချမ်းမှုအတွက်ထိမ့်သိမ့်မှုလိုအပ်နေသေးလို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတပ်တန်း2လတိုးပေးနိုင်မှုပြည်တော်စုလွှတ်တော်အထူးအစည်းအဝေးမှာအတည်ပြုချက်ရယူပြီးတော့နောက်ထပ်ရက်60တပ်တန်းထပ်တိုးဖို့ဆုံးဖြတ်ချက်ချခဲ့ကြတာဖြစ်တယ်လို့မလိုင်မြို့ကလွှတ်တော်ကိုယ်စားလှယ်ဦးဝေမောက်က VOA မြန်မာပိုင်းကိုပြောပါတယ်
။ချုပ်ရေးပိုင်းကတော့သမရရုတ်တာပါအတည်ပြုပေးတာတော့လွှတ်တော်ကအတည်ပြုပေးတာပေါ့နော်။ပုံမှန်140ထုတ်ပို့ကြတော့ဟိုတော့ကလွှတ်တော်ကနားထားတဲ့အချိန်ဖြစ်တော့သူကပြည်ရနေကြတော့သမရထပ်ပြီးတော့အထူးလွှတ်တော်ခေါ်လိုက်တယ်တယ်။ခေါ်ပြီးတော့မှအဲ့မှာအတည်ပြုချက်ယူလိုက်တယ်။အတည်ပြုချက်ယူတဲ့အခါမှာသူကအချိန်သတ်မှတ်ပြီးတော့ပြန်ပြတယ်နှစ်လရပေါင်း60ကိုဆက်မှတ်ပြီးတော့အတည်ပြုပေးပါလို့သမရကပြောတယ်။အဲ့တော့လွှတ်တော်ကဒါကိုအပြုလိုက်တယ်။လွှတ်တော်ကအတည်ပြုလိုက်တယ်ရပေါင်း60ပြည့်သွားတဲ့အတွက်ပြည့်သွားတဲ့အချိန်မှလည်းအခြေအနေတွေကအားလုံးကောင်းတဲ့အတွက်ဒါသက်ဆိုင်ရာဟိုအုပ်ချုပ်ရေးဖွဲ့စည်းတွေကလည်းနိုင်နိုင်နေနေအုပ်ချုပ်နိုင်တဲ့အတွက်ဒါကိုအားလုံးသဘောတူယူလိုက်တာပါ
။မန္တလေးတိုင်းဒေသကြီးမိထီလာခရိုင်ထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုပြန်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့ဒေသရင်းကလုံခြုံရေးအခြေအနေကိုတော့သက်ဆိုင်ရာအုပ်ချုပ်ရေးလုံခြုံရေးတာဝန်ယူထားတဲ့အာဏာပိုင်တွေအနေနဲ့မျက်ခြေမပြတ်စောင့်ကြည့်ကာကွယ်မှုတွေကိုလုပ်ပေးနေမှာဖြစ်တယ်လို့လည်းအရေးပေါ်အခြေအနေပြန်ရုပ်လိုက်နိုင်ပြီဖြစ်တဲ့မလိုင်မျိုးကလွှတ်တော်ကိုယ်စားလှယ်ဦးဝေမောက်ကပြောပါတယ
်။တကယ်လို့ခုမှညမထွက်ရပြောတယ်ဒါတွေရုပ်လိုက်တယ်လေရုပ်လိုက်ပြီးတော့ခုကဈေးဝယ်ဈေးရောင်းဘာညာအလုံးအတွက်ကိုလုံခြုံရေးအစားပေါ့ဒါကတော့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေကတော့ဒါစောင့်ကြည့်သေးပါလိုအပ်တာတွေကိုအကုန်လုံးပေါ့မြို့မှာရောရွာမှာရောတောမှာရောပေါ့ဒီအကုန်လုံးကြည့်စရာရှိရလုံစရာရှိရတော့သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းအဖွဲ့ရပေါ့နော်ဓာရီဆက်လုံနေပါလ
ေအကျန်းဖတ်မှုတွေစတင်ဖြစ်ပွားခဲ့တဲ့မိထီလာမျိုးရဲ့အခြေအနေဟာလည်းတည်ငြိမ်စပြုနေပြီဖြစ်ပါတယ်အခုလိုမျိုးအရေးပေါ်အခြေအနေပြန်ရုပ်ပေးလိုက်တဲ့အတွက်မိထီလာမျိုးသူမျိုးသားတွေဈေးရောင်းဝယ်ဖောက်ကားမှုနဲ့စီးပွားရေးလုပ်ငန်းတွေမှာပို့ပြီးတော့မှအဆင်ပြေသွားစေတယ်လို့မိထီလာမျိုးကလွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကလည်းပြောပါတယ
်ဆက်ကျစီဒီဝချင်းလေးရုပ်လိုက်တဲ့ခါကျတော့စီးပွားရေးဆက်လက်လက်ဆိုင်ဟိုလိုက်တော့အများကြီးတက်ယူချုံတော့ပေါ့အခြေအနေတော့တည်ငြိမ်နေပါပြီ
အခုလိုမျိုးအရေးပေါ်အခြေအနေပြန်ရုပ်ပေးလိုက်သလိုပဲအကျန်းဖတ်တိုက်ခိုက်မှုတွေအတွင်မီးလောင်ပျက်စီးခဲ့ရတဲ့အိုးအိမ်ဆုံးရှုံးခဲ့ရသူတွေအတွက်လိုအပ်တဲ့အိုးအိမ်ပြန်လည်တည်ဆောက်ရေးနဲ့ယာယီနေထိုင်ရေးတွေကိုလည်းစီစဉ်ပေးနေဆဲဖြစ်တယ်လို့ဦးဝင်းထိန်ကဆက်ပြောပါတယ
်။နေရာပြန်လည်ခြားထားရတာအခုဆိုင်းတာရမှာအဲ့ဒီဆောက်ပြုဖို့ကနခွန်ကြီးကန်ထိုင်တာခွန်ကြီးနေရာကျတော့ဒီရေစည်းဥပဒေနဲ့စီးရရှိနေရတော့ရှိတယ်မသေးသေးဘူး။သူတို့မီးလောင်သွားတဲ့အိမ်တွေကပေါ့အဲ့ဒါမိလာခင်ဖားရရယူမှာတဖွဲ့နောက်ပြီးတော့ပို့ဆက်ကကျောင်းမှာတဖွဲ့အဲ့လိုဖွဲ့ခွဲထားတယ်တကယ်လို့ဆောက်ပြီးမှတို့ပြပေါ်မှာ
မြန်မာနိုင်ငံအလဲပိုင်းမှာဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်ပြိပခါတွေကြောင့်နိုင်ငံတော်သမ္မတအမိတ်နဲ့မတ်လ30ရက်နေ့တုန်းကလည်းအရေးပေါ်ကာလစီမံခန့်ခွဲမှုဗဟိုကော်မတီကိုပါဖွဲ့စည်းပြီးတော့ဒေသရင်းလုံခြုံရေးကိုကင်တွယ်ဖြေရှင်းခဲ့ရတာဖြစ်ပါတယ်အခုလိုမျိုးနိုင်ငံတွင်းမှာဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုထိခိုက်ပျက်စီးစေလာနိုင်မဲ့အနေအထားဖြစ်လာတဲ့ဆိုရင်တိုင်းဒေသကြီးတွေကအုပ်ချုပ်ရေးအာဏာပိုင်တွေရဲ့တင်ပြချက်နဲ့နိုင်ငံတော်သမ္မတကနေလုံခြုံရေးလိုအပ်ချက်နဲ့အရေးပေါ်အခြေအနေကိုကြေညာရတာဖြစ်တယ်လို့ရှေ့နေမြကွန်ရက်အဖွဲ့ကရှေ့နေကြီးဦးအောင်သိန်းကလည်းပြောပါတယ်
သမထကာကအထူးအရေးပေါ်အခြေအနေကဆက်လိုအပ်တဲ့အတိုင်းသာအင်းရင်းပြင်ရင်သွားပြီဆိုရင်တော့သူကပြန်ရသိမ်းနိုင်တဲ့အနေအထားရှိပါတယ်။အဲပြဿနာရဲ့အတိုင်းသာကဒီကာလသမထအထူးလူဝင်လူလူတိုးချက်နိုင်လို့မလိုတော့ဘူးဆိုရင်လည်းပြန်ရသိမ်းပိုင်ခွင့်ရှိပါတယ
်။ပြီးခဲ့တဲ့မတ်လမိထီလာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်အနည်းဆုံးလူ40ကျော်သေဆုံးပြီးတော့အိုးအိမ်အများအပြားမိရှုဖျက်ဆီးခံခဲ့ရပါတယ်။အခုအချိန်မှာတော့ဖြစ်ပွားခဲ့ရတဲ့အကြမ်းဖက်မှုတွေကိုကျူးလွန်ခဲ့သူတွေလို့တန်တရားရှိသူတွေကိုဖန်စီထိန်သိမ်းပြီးတော့တရားရုံးတင်စစ်ဆေးမှုတွေလုပ်နေပြီးပြည်ထောင်စီရင်မှုတွေကိုလည်းလှုပ်ဆောင်နေစေဖြစ်ပါတယ်ရှင်။